ကချင်ပြည်နယ်ဖားကံမြို့နယ်အတွင်းမှာကချင်လူမျိုးရေးတပ်မတော် KIA နဲ့အစိုးရတပ်တွေကြားတိုက်ပွဲတွေဆက်တိုက်လို့ဖြစ်နေတာမှာမင်းညားကတော့တိုက်ပွဲအခြေအနေတော်တော်လေးပြင်းထန်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲအတွင်းမှာပြစ်ခတ်တဲ့လက်နက်ကြီးတွေဟာလည်းဒီဖားကံမြို့နယ်ထဲမှာရှိတဲ့ရွာတွေအပေါ်ပါကျရောက်ခဲ့တဲ့အတွက်ရွာသားတွေဟာဘေးလွတ်ရာကိုထွက်ပြေးခဲ့ကြရပါတယ်ဒီလိုအခြေအနေမှာစစ်ပွဲရက်စဲရေးကိုအမြန်ဆုံးလှုပ်ဆောင်ဖို့အတွက်ပြည်ပအခြေစိုက်ကချင်တိုင်းရင်းသားအဖွဲ့အစည်းတွေကနေပြီးတော့သမရဦးသိန်းစိန်အစိုးရကိုတောင်းဆိုလိုက်ကြပါတယ်အသေးစိတ်အပြည့်အစုံကိုတော့မန္တနာချမ်းကဆက်ပြီးတော့ပြောပြပါမယ်ရှင်
မြန်မာအစိုးရတပ်တွေက KIA တပ်ဖွဲ့တွေကိုအခုရက်ပိုင်းအတွင်းဇက်တိုက်ထိုးစစ်တွေဆင်နွှဲနေတာမှာအင်္ဂါနေ့ညကဖားကတ်မြို့နယ်တွင်ဖြစ်ခဲ့တဲ့တိုက်ပွဲကအတော်လေးပြင်းထန်တယ်လို့ဒေသခံတွေကပြောပါရယ်အစိုးရဘက်ကလက်နက်ကြီးအပါအဝင်လေကြောင်းအကူတွေပါရှိခဲ့ပြီးတော့အဲ့ဒီနီးတဝိုက်မှာရှိတဲ့ဒေသခံတွေညကလေးကထွက်ပြေးကုန်ကြတယ်လို့ကချင်တိုင်းရင်းသူဒေါ်ပေါ့ကြာကပြောပြပါရယ်ဖားကတ်မှာ
တော့နေ့လည်းဒီနေ့လည်းအစိုးရတပ်ဖွဲ့တွေဆက်ဖြစ်နေလို့ဒီသမဏေတို့ညတကောင်ကနေဓာတ်သားတွေကဖြစ်ပြနေကြတာသူကတိုက်တိုက်ဖြစ်နေလေအခုဖက်ကန်တက်မှာကျတော့ဓာတ်လျှောက်လို့ဖြစ်နေတာညတနားနဲ့နာရနဲ့ဖြစ်နေတာမနေ့ဖြစ်နိုင်ကိုနာစေနာတိအဲဆက်တိုက်ကိုဖြစ်နေလေရင်နေနဲ့ပါတော့ဒီစစ်တပ်ကလေရင်ပါလားလာကူပေးတယ်ပေါ့လာကူလေဆိုတာဒီနက်နက်ဒီလာချပေးတယ်နက်နက်ဒီဒီကြည်စံနေလာချပေးတယ်အဲပြီးလို့ရှိရင်အဲ့တော့အပြန်ကြတော့လေဒီတန်ရရတဲ့လူတွေလည်းအဲ့ဒီနေပဲတည်သွားတာပေါ့နော်။နိုင်စားဘက်မှာလည်းနေ့တိုင်းတိုက်ပွဲတွေကဆက်တိုက်ဖြစ်နေတယ်တဲ့။
ဒါအပြင်တိုက်ပွဲအတွင်းပြစ်ခတ်ခဲ့တဲ့လက်နက်ကြီးကြီးတချို့ရွာတွေဘက်ကိုကြားရောက်တာတွေရှိနေပြီးတော့မိခိုးလုံးတွေတက်လာတာကိုလည်းတွေ့မြင်နေရတယ်လို့ဖားကန်ဒေသခံကချင်တိုင်းသူတို့ကလည်းပြောပြပါဗျ။မင
်းရရတော့ကြီးတဲ့ဖြစ်တဲ့ဖြစ်ပြီးမှဟောလေမင်းနဲ့မလင်းခင်နှစ်နာရီရဲနေပေါ့နော်စစ်ကြီးဒုက္ခတွေတွေတောက်ဆောက်တော့ဝင်ခတ်ရအကုန်မဲဒီခုနရက်နေပိုင်းမှာအဲမြောက်ချူနာကဝေကုန်မနီမှာဒီခိုးလုံးနေရန်ထားနေတဲ့ခုတိမနေနေဘူးတာမီခိုးလုံးနေရတော့နေရတာပေါ့ကျွန်တော်တို့ကြိုးကြတာနေကိုကြည့်နေရတာဟုတ်ကဲ့
ပြီးခဲ့တဲ့2011ခုနှစ်ဇွန်လကုန်မှာကလေးက KIA နဲ့မြန်မာအစိုးရတပ်တွေကြားတိုက်ပွဲတွေဆက်ဖြစ်ခဲ့တာပါတနှစ်ကျော်ကြာလာပြီဖြစ်တဲ့ဒီတိုက်ပွဲတွေကြောင့်ထွက်ပြေးကြရတဲ့ဒုက္ခသည်အရေအတွက်ဟာဆိုရင်တသိန်းနီးပါးရှိသွားပြီဖြစ်တယ်လို့လက်နက်မဲ့အရဲသားတွေပေါ်လူခွင်ချုပ်ဖောက်မှုတွေဟာလည်းဆိုးဆိုးဝါးဝါးကိုဖြစ်ပွားနေတယ်လို့ဒေသခံတွေရောဒုက္ခသည်အရေဆောင်ရွက်ပေးနေသူတွေကပါပြောဆိုကြပါတယ်ဒီလိုအခြေအနေတွေကြောင့်ကချင်ပြည်နယ်မှာဖြစ်ပွားနေတဲ့စစ်မဲ့ပဋိပက္ခတွေကိုအမြန်ဆုံးရပ်ဆိုင်းပြီးတော့နိုင်ငံရေးရာတွဲဆုံဆွေးနွေးဖြေရှာဖို့ကိုပြပခြေဆိုင်ကချင်တိုင်းသားအဖွဲ့17ဖွဲ့ကနေဩဂတ်စ်လ29ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးသမရဦးသိန်းစိန်အစိုးရကိုတောင်းဆိုခဲ့ကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကချင်ចောင်းသားလူငယ်တမက AKSYU အထွေထွေတွင်ရမှုကိုနော်ဆိုင်က
အဓိကအချက်ကတော့အခုလက်ရှိထိုးစစ်ပေါ့နော်။ဒီဟာကိုချက်ချင်းရက်တက်စေချင်တာပေါ့။ဘာဖြစ်လို့ဆိုတော့ဒီထိုးစစ်ကြောင့်တို့ဒုက္ခတွေလည်းပုံပုံများလာတယ်ဒီတနေ့တစ်နေ့ဆိုတော့ဒီထိုးစစ်ကိုရပ်ပြီးမှဒုက္ခတွေကိုလည်းအမြန်ဆုံးကူညီဆောင်ရှောက်ပေးဖို့ဆိုတဲ့ဟာကိုကျွန်တော်ဒီအဓိကထားပြီးပြောစေချင်တာပေါ့အဓိကတော့ကျွန်တော်ဒီနိုင်ငံရေးရတန်းတူရေးတူတွေ့ဆုံဆွေးနွေးရမှာပဲဒီတိုက်ပွဲတွေကျွန်တော်တတိုင်းပြည်လုံးမှာကျွန်တော်ငင်းချမ်းနိုင်မဲ့အနေထားဖြစ်တာပေါ့အားလုံးပါတဲ့တွေ့ဆုံဆွေးနွေးပေါ့နော်တိုင်းရင်းသားတွေနဲ့တမတာဦးစိန်စိန်နဲ့တွေ့ဆုံဆွေးနွေးလိုက်ရင်တိုင်းပြည်ထူလုံးတော့အေးချမ်းသွားမယ်လို့တော့ကျွန်တော်အဲ့လိုပဲယုံကြည်တာပေါ့
ဒါအပြင်ကုလသမဂ္ဂအနေနဲ့ကချင်ပြည်နယ်တွင်ဖြစ်ပွားနေတဲ့လူခွင့်ရချိုးဖောက်မှုတွေနဲ့အမျိုးသမီးတွေပေါ်လိင်ပိုင်းဆိုင်ရာမတရားပြုကျင့်မှုတွေကိုစုံစမ်းရေးကော်မရှင်ဖွဲ့စစ်ဆေးဖို့နဲ့တိုက်ပွဲတွေကြောင့်တရုတ်နယ်ဆက်ကိုထွက်ပြေးကြတဲ့စစ်ပြေးဒုက္ခသည်တွေကိုတရုတ်အစိုးရအနေနဲ့မောင်းမထုတ်ပဲလူသားချင်းစာနာမှုအကူအညီတွေပေးအပ်ဖို့လည်းကချင်တိုင်းသားအဖွဲ့17ဖွဲ့ကတောင်းဆိုခဲ့ပါတယ်KIO နဲ့မြန်မာအစိုးရက18နှစ်ကြာတိစောက်ခဲ့တဲ့ပြစ်ခတ်ရဲစဲရေးပြက်ပြဲပြီးနောက်ပိုင်းဖြစ်ခဲ့တဲ့တိုက်ပွဲတွေရဲစဲရေးနှစ်ဖက်အပြန်အလှန်အကြိမ်ကြိမ်ဆွေးနွေးခဲ့ကြပေမဲ့အခုထိပြည်လည်းမှုမရသေးပါဘူး။ပြီးခဲ့တဲ့ဇူလိုင်လအတွင်းမှာထပ်မံတွေ့ဆုံမှုပြောဆိုခဲ့ပေမဲ့တစ်ဖက်နဲ့တစ်ဖက်နေရာညှိနှိုင်းလို့မရဖြစ်နေတာကြောင့်အခုထိတွေ့ဆုံနိုင်ခြင်းမရှိဖြစ်နေချိန်မှာပဲတိုက်ပွဲတွေပုံမှုပြင်းထန်လာနေတာလည်းဖြစ်ပါရဲ့ရှင်။